ူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်အစိုးရခေါင်းဆောင်တွေကိုနိုင်ငံတကာခုံရုံးတင်စစ်ဆေးရေးကြိုးပမ်းနေတဲ့ပြည်ပကထောက်ခံနေသူတွေအကြားလှုပ်ရှားမှုတွေကိုအတီးပြုတ်အားပေးခဲ့တာမျိုးမရှိပါဘူးလို့ဒေါ်အောင်ဆန်းစုကြည်ကပြောကြားကြောင်းနယူးယောက်တိုင်းသတင်းစာမှာနိုဝင်ဘာလ24ရက်နေ့ကမှတ်ချက်ပြုရေးသားခဲ့တာဟာမမှန်ကန်ဘူးလို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကဆိုပါတယ
်။အဲ့ဒီစာပိုက်တစ်ပိုက်လုံးကလုံးဝဒေါ်အောင်ဆန်းစုကြည်မပြောပါဘူး။အဲ့တော့ဒေါ်အောင်ဆန်းစုကြည်ကပြောတာကနော်အဲ့ဒီလိုမိမိကိုထောက်ခံနေတဲ့လူတွေတစုံတစ်ခုဆောင်ရွက်ခဲ့ရင်တောင်မှအဲ့ဒါကိုမိမိတဦးတည်းအနေနဲ့မထောက်ခံဘူးလို့ဘယ်တော့မှမပြောခဲ့ပါဘူးလေ။အဲ့ဒါဖြင်းဖြင်းချက်ကိုကျွန်တော်တခါတည်းပြလိုက်တာ
။နယူးယောက်တိုင်းသတင်းစာရဲ့ဖော်ပြချက်ဟာဒေါ်အောင်ဆန်းစုကြည်ရဲ့စကရင်အတိုင်းဓာတ်ရိုက်ဖော်ပြထားတာမဟုတ်ဘဲမှတ်ချက်ပြုရေးသားထားတာသာဖြစ်တဲ့အတွက်အဓိပ္ပာယ်ကောက်ယူမှုလွဲမှားတာဖြစ်နိုင်ပါတယ်။နယူးယောက်တိုင်းသတင်းစာမှာတကယ်တမ်းပါရှိတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့စကရင်အတိုင်းတိုက်ရိုက်ကိုကဖော်ပြချက်ကတော့သူတို့ကိုနိုင်ငံတကာတရားရုံးတင်ဖို့လိုလားကြောင်းကျမတခါမှမပြောခဲ့ဘူးပါဘူးဆိုတဲ့ညင်းဆိုချက်ပါပဲ1990ပြည့်နှစ်ရွေးကောက်ပွဲမှာ NLD အနိုင်ရပြီးကစားပါတီခေါင်းဆောင်ကွယ်လွန်သူဦးကြည်မောင်ကမြန်မာနိုင်ငံမှာနှုတ်ရင်ဘတ်စစ်ခုံရုံးလို့တရားစီရင်မှုတွေမလိုအပ်ပါဘူးလို့ပြောခဲ့တာကိုတော့တော်ဝိုက်ချင်းချောက်မှုတစ်ခုအနေနဲ့ယူဆပြီးမြန်မာစစ်တပ်ခေါင်းဆောင်တွေကတင်းတင်းမာမာတုံ့ပြန်ခဲ့တဲ့ဖြစ်ရပ်မျိုးရှောင်လွဲနိုင်ဖို့ဒေါ်အောင်ဆန်းစုကြည်အနေနဲ့သတိထားပုံရပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ထုတ်ဖော်ပြောကြားခဲ့ပြီးရှေ့လုပ်ငန်းစဉ်နဲ့ရည်မှန်းချက်တွေကတော့အမျိုးသားညီညွတ်ရေးနဲ့တွေ့ဆုံဆွေးနွေးရေးပဲဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကတော့ပြည်တွင်းနိုင်ငံရေးမှာတွေ့ဆုံဆွေးနွေးရေးနဲ့အပြေရှားဖို့အားပေးနေတယ်လို့မြန်မာနိုင်ငံအတွင်းဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုနိုင်ငံရေးဖိနှိပ်မှုတိုင်းရင်းသားဒေသတွင်တိုက်ခိုက်ကျူးလွန်မှုစတာတွေကိုတားဆီးနိုင်ဖို့အတွက်ဖိအားပေးနိုင်မဲ့နည်းလမ်းတွေကိုရှာကြံနေကြတာပါ။နှစ်စဉ်နှစ်တိုင်းကမ္ဘာကုလသမဂ္ဂထူထူညီလာခံကြီးမှာရှုံချမှုတွေလို့လူ့အခွင့်အရေးအစီရင်ခံစာတွေမှာဝေဖန်မှုတွေလုပ်ရုံနဲ့မလုံလောက်နိုင်ဘူးဆိုတာသဘောပေါက်လာခဲ့ကြတဲ့နောက်ပိုင်းပိုပြီးဓာတ်ရိုက်ကြတဲ့အရေးယူမှုတွေလုပ်နိုင်ဖို့ဦးတည်နေကြတာပါလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့ဥဆောင်တင်ပြမှုအတိုင်းကုလသမဂ္ဂလုံခြုံရေးကောင်စီအစ်င့်မှာမြန်မာနိုင်ငံအတွက်စုံစမ်းရေးကော်မရှင်တရဖွဲ့စည်းဖို့အတွက်အမေရိကန်ဗြိတိန်ဩစတြေးလျစတဲ့နိုင်ငံတွေကဥဆောင်လုပ်ကိုင်နေကြပါပြီဒီလိုစုံစမ်းရေးကော်မရှင်ပေါ်ပြီးမှလုံခြုံရေးကောင်စီအနေနဲ့တဟိတ်မျိုးနိုင်ငံတကာရာဇဝတ်ခုံရုံးကိုအမှုလွှဲပြောင်းကြားနာစစ်ဆေးစီရေးအဆင့်မျိုးအထိထပ်ပြီးလှုပ်ဆောင်ပေါ်ရရှိပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်နိုင်ငံတကာအခြေခံဥပဒေရေးရာဌာနရဲ့ဒုတိယညွှန်ကြားရေးမှူးစလိုက်ငွေကျွန်းလျံကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ
်။ဟုတ်ကဲ့ဒီကုလသမဂ္ဂကမ္ဘာကထပြုပြီးတော့ဒီဖွဲ့ဖို့စူးစမ်းနေတဲ့အခု inquiry commission of inquiry ဆိုတာနီလီမျိုးနဲ့ဖွဲ့လို့ရပါပထမက UN General Assembly ရဲ့ resolution ချပြီးတော့ဖွဲ့လို့ရတယ်ဒုတိယက human rights council ကနေ resolution တစ်ခုချပြီးတော့အားလုံးကသဘောတူတယ်တမမလို့အများစုကသဘောတူရင်ချလို့ရတယ်နောက်ပြီးတော့secretary general ဟောပေါ့ဒီအထူးထွေးသွင်းမှုချုပ်ရဲ့ mandate နဲ့ဒီကမ္ဘာကထပြုပြီးတော့ဒီလုံခြုံရေးကောင်စီရဲ့ထောက်ခံချက်နဲ့ဖွဲ့လို့ရတယ်အဲလိုနီး၃မျိုးမဟုတ်၄မျိုးအနေနဲ့ဖွဲ့ပြီးတော့ဒီလုံခြုံကိုစတင်ဆောင်ရွက်လို့ရတယ်လို့ကျွန်တော်တို့တွေ့ပါတယ
်အဲ့တော့ဒီစုံစမ်းရေးကော်မရှင်ရဲ့အဓိကတာဝန်ကဘာလဲဒီစုံစမ်းရေးကော်မရှင်ဖွဲ့ပြီးလို့ရှိရင်သဘောကတော့လုံခြုံရေးကောင်စီမှာဒီစုံစမ်းရေးကော်မရှင်ရဲ့ဟိုတွေ့ရှိချက်တွေပေါ့နော်ဟိုကြားနာပြီးတဲ့အခါကျလို့ရှိရင်နောက်ထပ်အဆင့်တစ်ခုအနေနဲ့The Hague မြို့မှာရှိတဲ့နိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပြောင်းပြီးတော့တရားစီရင်မှုတွေလုပ်ပေးဖို့ဆိုတဲ့အဆင့်ကဖြစ်ပေါ်လာနိုင်တဲ့အနေထားလားတဲ့
ဟုတ်ဟုတ်အဲ့ဒါအခုသူတို့လုပ်နေတဲ့ဟာကအခြေခံလုပ်ငန်းစဉ်ပါပြီးရင်အဲ့ဒီတကယ်လို့ resolution တစ်ခုခုဘယ်ဖက်ကနေပဲထွက်လာအဲ့ဒီအထဲမှာသူက mandate ပါလာတယ်လုပ်ပိုင်ခွင့်ဘာတွေလုပ်ရမယ်ဘယ်ဟာလုပ်ရမယ်ဆိုတဲ့လုပ်ပိုင်ခွင့်တွေဘယ်လိုပုံစံနဲ့လုပ်ရမယ်ဆိုတဲ့ဟာတွေအားလုံးပါလာလိမ့်မယ်အဲ့ဒီအထဲမှာပါပဲအဲ့ဒီ mandate အထဲမှာပါပဲဒီအမှုဟာဒီကြားကကြားနေဖြစ်တဲ့ကြားနေဖြစ်တဲ့အဖွဲ့အစည်းတွေကပဲ gain တွေပြီးတော့ဒီလုံခြုံရေးကောင်စီကို report ပြန်ရေးမလား general assembly ကိုပြန်ရေးမလား human rights council ကိုပြန်ရေးမလားနောက်ပြီးတော့နောက်ဆက်တွဲဘယ်လိုလုပ်မလဲဒါမှမဟုတ်လို့ရှိရင်ဒီဆူဒန်နဲ့ဟို Darfur ကိစ္စတုန်းကလို့နိုင်ငံတကာဇာဆိုးမှုဆိုင်ရာတရားရုံးကိုဆွဲပေးတဲ့ဟာမျိုးဖြစ်လာမလားဆိုတာဒုတိယနဲ့တတိယအချက်မှာဖြစ်လာမယ့်ဟာအချက်တွေလို့ကျွန်တော်တို့နားလည်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုကကျွန်တော်နားလည်တာကတော့အခုဒီ ICC လို့ခေါ်တဲ့ဒီနိုင်ငံတကာခုံရုံးကိုလွှဲပေးဖို့ဆိုတဲ့နေရာမှာအရင်ဆုံးအခုကြံနေသေးတဲ့အဆင့်ကစုံစမ်းရေးကော်မရှင်အဖွဲ့ဖွဲ့ဖို့ဆိုတဲ့အဆင့်ကကြံနေသေးတယ်ဆိုတော့စုံစမ်းရေးကော်မရှင်အဖွဲ့ဖွဲ့ဖို့အရေးမှာတောင်မှပဲဟိုအရှိကိုဆက်ပြီးတော့မတိုးနိုင်သေးတဲ့အခြေအနေဆိုတော့ ဗမာနိုင်ငံမှာဒီဖြစ်နေတဲ့ရာဇဝတ်မှုကျူးလွန်မှုတွေပေါ့နော်လူသားတို့ပေါ့ကျူးလွန်တဲ့အမှုတွေအတွက်နိုင်ငံတကာခုံရုံးကိုရောက်ရမယ်ဆိုတဲ့အစင်ဟာတော်တော်လေးအလှမ်းဝေးနေတယ်လို့ပြောလို့မရဘူးလား
ဟုတ်ကဲ့အလှမ်းဝေးရလို့ပြောလို့လည်းရတယ်နောက်ပြီးတော့ဒီအမေရိကန်ဦးဆောင်ပြီးတော့နောက်ပြီးတော့အင်္ဂလန်တို့တခြားတင်းတင်းနိုင်ငံတို့ဦးဆောင်ပြီးတော့လှုပ်ဆောင်မှုတွေဟာလည်းတခြားတိုင်းပြည်တွေဘလောက်ထောက်ခံမှုရှိလာမလဲဆိုတဲ့အပေါ်မှာလည်းမူတည်ပါတယ်အဲ့တော့ဒီကိစ္စကမ္ဘာကြီးခဲ့ပါတယ်ရှည်လဲရှည်နိုင်တယ်ဒါပေမဲ့မထင်မှတ်တဲ့နဲ့လည်းဆူဒန်လိုဟာမျိုးဖြစ်သွားနိုင်တဲ့အလားအလာလည်းရှိပါတယ
်ဒါပေမဲ့နောက်တစ်ချက်ကဟိုဒီမြန်မာနိုင်ငံမှာရှိတဲ့စစ်ခေါင်းဆောင်တွေအနေနဲ့ပေါ့နော်နိုင်ငံတကာရဲ့ဒီလိုဖိအားပေးမှုတွေတကယ်တမ်းဖြစ်လာပြီးတော့နိုင်ငံတကာခုံရုံးတွေရောက်မယ်အဲတရားစွဲခံရမယ်ဆိုတဲ့အနေအထားတွေရှိမယ်ဆိုရင်ဒီကိစ္စကိုတို့အနေနဲ့ဒါတို့အပေါ်လက်စားချေဖို့ဆောင်ရွက်မှုတွေလို့မြင်ရမှာမလွဲဘူးလေအဲ့တော့ဒီကိစ္စတွေကဗမာပြည်တွင်းမှာပြည်တွင်းနိုင်ငံရေးသမားအဖွဲ့အစည်းတွေကဟိုပြောဆိုနေကြတဲ့အမျိုးသားပြန်လည်ရင်ကြားစီရင်တဲ့တွေ့ဆုံဆွေးနွေးပွဲဒီတောင်းဆိုမှုတွေအပေါ်ဘယ်လိုများခရဲရိုက်နိုင်လဲတက်ရောက်မှုတွေရှိနိုင်လဲ
ဟုတ်ကဲ့ဆရာအဲ့ဒီမိခွန်ကတော်တော်အရေးကြီးတယ်နောက်ပြီးတော့ကျွန်တော်တို့ဥပမာပြည်သားပြည်သူတွေအားလုံးပြန်လည်ရင်ကြားစီလူချင်းတဲ့လူတွေအားလုံးတည်တည်ချာချာစဉ်းစားဖို့လိုလိမ့်မယ်လို့ထင်တယ် ICC ကို UN Security Council ကreferral လို့ပမာပြီးကိစ္စရောက်သွားလို့ရှိရင် ICC ကပမာပြီးမှာလူခွင့်ရေးချိုးဖောက်မှုတွေကိုတာမန်ဇာဇဝတ်မှုတရားရှင်ရေးစနစ်ဖြစ်တဲ့ criminal justice system နဲ့သူတို့ကဖြည့်ရှင်းသွားမယ် criminal justice system ဆိုတော့ကျွန်တော်တို့ပမာတွေအားလုံးကနားလည်ပါတယ်အဖြစ်ရှိတဲ့လူကိုဖမ်းမယ်တရားစီရင်မယ်နောက်ပြီးတော့ပြစ်ဒဏ်ချမယ်ပြီးရင်သူ့ကိုထောင်ချရင်ချမယ်အရေးယူရင်ယူမယ်ဖိုက်တဲ့ပြစ်ဒဏ်ကိုပေးမယ်နောက်ပြီးတော့ဒီဟုတ်ပါဘောအဲ့လိုအပြုတ်ခံရတဲ့လူတွေကိုသူတို့နစ်နာခြင်းရရှိခြင်းတွေပြီးမယ်ပြီးရင်အမှုကပြီးသွားပြီလို့ကျွန်တော်တို့ကနားလေတယ်အာဖန်တော့ဗမာပြည်လိုဟာမျိုးဖြစ်ဖြစ်တောင်အာဖရိကလိုဟာမျိုးနောက်ပြီးတော့အင်ဒိုနီးရှားလိုဟာမျိုးစီအုပ်ချုပ်ရေးနဲ့အာဏာရှင်အုပ်ချုပ်ရေးကနေဒီမိုကရေစီဖက်ကိုအသွင်ကူးပြောင်းလာတဲ့အချိန်မှာသူတို့ဟာအခုနောက်ပြောတဲ့တာမန်ဇာဇဝတ်မှုတရားရှင်ရေးစနစ်တစ်ခုထဲကိုပဲကြည့်ပြီးတော့မကျင့်သုံးဘဲနဲ့တခြားဒီဥပမာrestorative justice system လို့ not mohulution transformative justice system လို့ transitional justice system စတဲ့ဟောပေါ့ဒီဥတီချက်ရွေချက်ကိုရောက်နိုင်ဖို့အတွက်တင်းမြန်ဆောကံနဲ့တရားရှင်ရေးစနစ်တွေကျင့်သုံးသွားတာရှိတယ်အဲ့ဒါကိုကျွန်တော်တို့အလေးပေးပြီးတော့ရှာဖွေတဲ့စူးစမ်းတဲ့စဉ်းစားချက်တွင်းတဲ့လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့အဲ့ဒီနေရာမှာဟိုအရင်ကျွန်တော်တို့ဟိုအင်တာဗျူးတွေလုပ်ခဲ့တော့ကလည်း slide ကိုကျုံးလည်အနေနဲ့ပြောပြထားဘူးတာရှိရလေအဲ့ဒါကပါတော့အထူးသဖြင့်တော့ဒီတောင်အာဖရိကမှာကျင့်သုံးခဲ့တဲ့ restorative justice system ပေါ့နော်ဒီဗမာလိုဘယ်လိုပြန်မလဲဆိုတော့ကျွန်တော်တို့အနေနဲ့တော့ဟိုမသိနိုင်သေးဘူးအဓိကကတော့ဒီလူမျိုးလူမဲ့ခွဲခြားတဲ့ခေတ်ကာလကလူမျိုးတွေအစိုးရကနေပြီးတော့ကျူးလွန်ခဲ့တဲ့ကိစ္စတွေကိုနောက်ပိုင်းလူမဲ့အစိုးရတက်လာတဲ့အခါကျတော့သင်မုန်းချီတဲ့ system ပေါ့နော်တရားစီရင် system ပေါ့အဲဒီတော့အဲ့ဒီဟာနဲ့ပတ်သက်လို့ဥပမာလေးတချို့ကျွန်တော်ပြောပြပါလား
ဟုတ်ကဲ့ဥပမာအာဖရိကမှာဒီလူပြူတွေအုပ်ချုပ်တော့ကသူတို့ချိုးဖောက်ခဲ့တဲ့ပြစ်မှုတွေအများကြီးရှိတယ်လို့အဲ့ဒီလူပြူတွေကိုတော်လှန်ရင်းနဲ့ပြစ်မှုတွေအများကြီးဒီ ANC ဖက်ကလည်းချိုးဖောက်တဲ့ဟာရှိပါတယ်အများကြီးတော့ပြောရင်တော့ဖိုင်မှားလိမ့်မယ်ချိုးဖောက်တဲ့ဟာရှိတယ်အဲ့တော့သူတို့လူချင်းတဲ့ဟာကလူပြူပဲဖြစ်ဖြစ်လူမဲပဲဖြစ်ဖြစ်တောင်အာဖရိကမှာဒီမိုကရေစီစနစ်ပြန်လဲထွန်းကားပြီးတော့ဟိုဖက်ဒီဖက်အတူတကွနေချင်တဲ့ဟာကိုသူတို့အကောင့်ထဲပေါ်နိုင်ဖို့အတွက်သူတို့ဟာတာမန်လူတိုင်းသုံးစွဲ့နေကြဖြစ်တဲ့တာမန်ဇာဇဝတ်မှုတရားရှင်ရေး criminal justice ကိုမကျင့်သုံးဘဲနဲ့ဒီ restorative justice ဆိုတဲ့ system ကိုကျင့်သုံးသွားတယ်ဥပမာအရင်တုန်းကဖြစ်ခဲ့တဲ့ကိစ္စတွေကိုတရားရုံးမှာတွားပြီးတော့တရားမရင်ဆိုင်ဘဲနဲ့အမှုကျူးလွန်တဲ့လူကအကျူးလွန်ခံတဲ့လူကိုလူအများရှိမှာတောင်းပန်ပြီးတော့ကျွန်တော်ဖားခဲ့ပါတယ်ပြောလို့ရှိရင်အဲ့ဒီပြမှုကျူးလွန်ခံတဲ့လူကလည်းခွင့်ပြုရမယ်ဆိုပြီးတော့ဟိုဖက်ကြီးဖက်ကြီးပြီးတော့ဒီဟာတွေကိုဖြည့်ရှင်းသွားတာဖြစ်ပါတယ
်။ဟုတ်ကဲ့ဒါဆိုလို့ရှိရင်ဟိုနောက်ထပ်ဟိုစနစ်တစ်ခုပေါ့နော်ဒီအမေရိကန်နဲ့ဒီအာရှတိုက်ဒေသတို့အထူးသဖြင့်အင်ဒိုနီးရှားတို့အရှေ့တီမော်တို့မှာတုံးသွားတဲ့ဒီ transformative justice system ပေါ့နော်အဲ့ဒီအကြောင်းကိုလည်းနည်းနည်းလေးရှင်းပြပါလား။သူတို့ကတော့အဓိကအားဖြင့်ဒါသူတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအထောက်အကူပြုစေမဲ့ဟိုတရားရေးဆုံးဖြတ်တဲ့ဟိုစနစ်သဘောမျိုးနဲ့အတိတ်ကကျူးလွန်ခဲ့တဲ့ပြဿနာတွေကိုဖြေရှင်းတယ်ဆိုတဲ့သဘောပေါ့နော်အဲ့ဒါအဲ့ဒီဥပမာလေးတွေနည်းနည်းလေးတစ်ချက်လောက်ပြောပြပါလား
ဟုတ်က Okay, Uma, Chinarune, Anisa Sumpide, Indonesia, Machatuare Gisa, East Timone, Indonesia, Pripika, now by Ma, the Eri Pripika Pidonga, Lukunye Chu Pahuri, Alongo, Criminal Justice System, Ne, Chichempo, Chusame Solution, Geneti, East Timoha, Lola Yashima Yalime, Damahu in Petanaga, Pripika, Kuti Tisha, Mapidualime. Dabi met, see ya Indonesia, Mashoning. เดตไตอองตู้มาอิสติมอร์ဖြစ်တဲ့ခဲ့တဲ့ဟာတွေအတွက်သူတို့မှာဆက်ပေါက်လေးတစ်ခုရထားလို့အခုဒီပြဿနာဖြေရှင်းသွားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲအင်ဒိုနီးရှားထဲမှာကဆူဟာတူအုပ်ချုပ်တဲ့အာနာကျသွားတဲ့နောက်ပိုင်းမှာဆူဟာတူနဲ့သူရဲ့အဆက်အနွယ်တွေအားလုံးအပေါ်မှာသူတို့ကျူးလွန်ခဲ့တဲ့ပြင်းထန်တွေပေါ့အဲ့ဒါတွေကိုအင်ဒိုနီးရှားက ကိုင်းတွေ့ဖြစ်ရှင်တဲ့အချိန်မှာဒီ criminal justice system တစ်ခုတည်းကိုမကြည့်ဘဲနဲ့အင်ဒိုနီးရှားနိုင်ငံမှာပြန်လည်တင်းမြစ်ချပြီးတော့ဟိုဒီမိုကရေစီစနစ်ကြီးအရှင်ဟုန်နဲ့ပေါ်ဆောင်နိုင်ရေးအတွက်ကိုပါထည့်သွင်းစဉ်းစားငြက်ွက်ပြီးမှသူတို့ကတရားရှင်ရေးတွေကိုတစ်ခုပြီးတစ်ခုလုပ်ကင်သွားတာဖြစ်တယ်အဲ့တော့အထုပ်အဖြစ်ပြောရမယ်ဆိုရင်တော့အာဖရိကမှာဖြစ်ဖြစ်အီးစတီမောမှာဖြစ်ဖြ င်စီစီရင်တဲ့စနစ်တစ်ခုကိုကျင့်သုံးတဲ့အချိန်မှာသူတို့ဟာတာမန်ဇာဇဝတ်မှုတရားစီရင်ရေးဆိုင်ရာဖြစ်တဲ့ criminal justice system တစ်ခုကိုပဲမကြည့်ပဲနဲ့တခြားနည်းနဲ့သူတို့ရဲ့ပန်းတိုင်ကိုအရောက်ခေါ်ဆောင်သွားနိုင်မယ်အတွင်ပြောင်းနိုင်အောင်အားပြီးအားမြောက်ပြုနိုင်မယ်တရားစီရင်ရေးနည်းတွေကိုရှာဖွေတဲ့အဲ့ဒါကိုကျွန်တော်တို့ပမာပြီမှာလဲရှာဖွေတင်တယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဟိုအထူးသဖြင့်မြန်မာနိုင်ငံရဲ့တမတော်ရဲ့အခမ်းအကဏ္ဍဟာလဲဒီဘာပဲပြောမြန်မာဒီမိုကရေစီရေးမှာအမတန်ကိုကြီးမားတဲ့အခမ်းအကဏ္ဍတစ်ခုဖြစ်တယ်ဆိုတာကိုအသိအမှတ်ပြုပြီးတော့ဖြစ်ခဲ့သမျှပြဿနာတွေကိုနီးလန်းရှာကြံပြီးတော့ဖြေရှင်းသွားဖို့ဆိုတဲ့အကြံပြုချက်ပေါ့
ဟုတ်ပါတယ်မြန်မာပြည်မှာအမျိုးသားပြန်လဲရင်ကြားစီဆိုတာတမတော်မပဲနဲ့မဖြစ်ဘူးတိုင်းဒေသတွေမပါပဲနဲ့ဖြစ်ဘူးဒီမိုကရေစီအားစုတွေအားလုံးမပါပဲနဲ့မဖြစ်ဘူးအဲ့တော့အဲ့ဒီမှာပါဝင်တဲ့လူတွေအားလုံးရဲ့အခန့်ကဏ္ဍသူတို့ရဲ့အနေထားသူတို့ရဲ့အနာဂတ်လုံခြုံရေးသူတို့နဲ့မျက်နှာချင်းဆိုင်ထိုင်ပြီးတော့ဖြစ်ပျက်ခဲ့တဲ့ပြီးတဲ့ပြဿနာတွေအားလုံးကိုတရားဥပဒေအရအဖြေရှာတဲ့အချိန်မှာ criminal justice တခုတည်းကိုကြည့်ပြီးတော့အဖြေရှာတာထက်တခြားဖြစ်နိုင်ခြေရှိတဲ့ဤစနစ်တွေရှိသမျှတွေကိုကျွန်တော်တို့ရှာကြံပြီးတော့ဘယ်ဟာကျွန်တော်တို့အတွက်အကောင်းဆုံးဖြစ်မလဲဆိုတော့စိတ်ဓာတ်မျိုးကျွန်တော်တို့ထားနိုင်မယ်ဆိုလို့ရှိရင်အတွင်ကူးပြောင်းရေးအတွက်အမျိုးသားပြန်လည်ရင်ကျစီအတွက်ပို့ပြီးတော့အကျိုးဖြစ်စေမယ်အဲ့လိုလှုပ်ဆောင်လာမှလည်းအောင်မြင်မှုရနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ
်အမေရိကန်ပြည်ထောင်စုအိန္ဒိယနာတက်ကတို့နိုင်ငံတကာအခြေခံဥပဒေရေးဌာနဒုတိယညွှန်ကြားရေးမှူးစလိုင်းငွေကျုံးလျံကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထောက်ပါခင်ဗျာ